တိုင်းပြည်တွတ်တဲ့ဖွံ့ဖြိုးမှုနဲ့ခေါင်းဆောင်မှုဆက်ဆက်နေပုံကိုပညာရှင်အများကရေးသားကြပါတယ်။ခေါင်းဆောင်ကောင်းတဲ့အခါတွတ်တဲ့ဖွံ့ဖြိုးပြီးမကောင်းတဲ့အခါမှာဆုပ်ယုပ်ပစ္စည်းပုံကိုလိလသုံးသပ်ကြပါတယ်။ဒါပေမဲ့တော်လိုင်းရဲ့အောင်မြင်အောင်လုပ်နိုင်တဲ့ခေါင်းဆောင်နဲ့တိုင်းပြည်ဖွံ့ဖြိုးတွတ်တဲ့အောင်လုပ်တဲ့ခေါင်းဆောင်ကွဲပြားခြားနားပြန်ပါတယ်။တရုတ်ပြည်မှာမော်စီတုံးကတော်လှန်ရေးကိုဥဆောင်ပြီးဒန်ချောင်ပင်ကတိဆောက်ရေးကိုဥဆောင်တယ်လို့မြင်ကြပါတယ်။အာနာရှင်တလေကြံရှိနေတဲ့အစီအတိုင်းမှာခေါင်းဆောင်မှုနဲ့ဖွံ့ဖြိုးတိုးတက်မှုဆက်ဆက်ပုံဟာပိုပြီးသိတာပါတယ်။မြန်မာနိုင်ငံဟာခေါင်းဆောင်ကောင်းရခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အမျိုးသားခေါင်းဆောင်ဖြစ်လာတဲ့ဦးအောင်ဆန်းလွတ်လပ်ရေးမရမီလောက်ကျန်တက်ပြက်ခံရပါတယ်။လွတ်လပ်ရေးရပြီးဦးနုခေါင်းဆောင်နဲ့ပါလီမန်အစိုးရစနစ်ကျော်အုပ်ချုပ်ရေးမှာစွန့်ရည်ရှိသူတွေကိတ္တပေါ်ထွက်လာပြီးမဲ့တိမ်မြုပ်သွားတာ1988လူလူအုံကြွမှုဖြစ်တဲ့အထိပါပဲဥနုကစ်ကိုရွှေရောင်လောင်းနဲ့ဂဲလိုကွယ်လွန်သူပမောက္ခဥက္ကမောင်ကြီးနဲ့အပေါက်ပါစီးပွားရေးပညာရှင်တကူကအမည်ပေးထားပါတယ်ဘုန်းနေဝင်းခေါင်းဆောင်ချိန်မှာရွှေရောင်ကိုအမောင်ဖုံးသွားပါတယ
်မဆလာစစ်အစိုးရခင်မှာအခွင့်ထူးခံဘူမူးဘူချုပ်တွေကြီးဆိုတာမို့ပြည်သူခေါင်းဆောင်ပေါ်ထွက်လာဖို့အခွင့်အလမ်းမရှိပါဘူးကျောင်းသားအလုပ်သမားလှုပ်ရှားမှုတွေမှာခေါင်းဆောင်ထွက်ပေါ်လာပေမဲ့ဖိနှိပ်မှုကြောင့်ကွယ်ပြောက်ကုန်ပါတယ်။မဆလာအစိုးရတံမခံနိုင်လို့1988မှာတပြည်လုံးအုံကြွတော့မှခေါင်းဆောင်တွေပြန်ပေါ်လာပါတယ်။စစ်တပ်ကဖြိုဖျက်တဲ့ရှစ်လေးလုံးရီတော်ပုံဟာအနာဂတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးနိုင်ပါတယ်။ဒီအထဲမှာဒေါက်ဆန်းစုကြည်ဟာအထင်ရှားဆုံးဖြစ်ပါတယ်။ဥအောင်ဆန်းရဲ့အချိန်အဝါကြောင့်ဘာမှမလုပ်ရသေးတဲ့လူလူခေါင်းဆောင်နဲ့အမျိုးသားခေါင်းဆောင်အဖြစ်သတ်မှတ်ခံရသူဖြစ်ပါတယ်။ဥအောင်ဆန်းရဲ့နိုင်ငံရေးအစဉ်လာကိုအမွေဆက်ခံမဲ့သူအဖြစ်ဒေါ်စုကိုထောက်ခံအားပေးကြပါတယ
်။ခေါင်းဆောင်ကောင်းငတ်နေတဲ့ပြည်သူလူထုဟာရိုးသားပြောက်မှတ်ပြီးကိုကျိုးမရှာတဲ့ဥအောင်ဆန်းရဲ့သမီးကခေါင်းဆောင်တာကိုလက်ခံကြိုဆိုကြပါတယ်။1990ရွေးကောက်ပွဲမှာဒေါ်စုတည်ဆောင်တဲ့ NLD ပါတီကကိုယ်စားလှယ်400နီးပါးအနိုင်ရရှိပြီးဘူနေဝင်းရဲ့မဆလာတဖြစ်လဲတာဆာညာပါတီက1000နီးရာသာရပါတယ်။အခွင့်တူကစစ်ဘုံနဲ့စစ်ဘုံလူတွေခေါင်းဆောင်တာကိုပြည်သူကလက်မခံကြောင်းရှစ်လေးလုံးအရေးတော်ပုံမှာတစ်ကြိမ်1990မှာတစ်ကြိမ်ပြတ်တာတာကိုစစ်တပ်ကလက်မခံလို့အနောက်တိုင်းကဒဏ်ခတ်အရေးယူတာဖြစ်ပါတယ်။နိုင်ငံရေးခေါင်းဆောင်ဘဝကိုအသွင်ကူးပြောင်းနိုင်တဲ့စစ်ဘုံဟာဗိုလ်ချုပ်အောင်ဆန်းတဦးဒီသာရှိပါတယ
်။ဗိုလ်သားရှိလက်ထက်မှာလူလူခေါင်းဆောင်တွေကိုခေါင်းမဖော်နိုင်အောင်ဖိနှိပ်ထားပြီးဆွဲခန့်စစ်ဘုံတွေကိုခေါင်းဆောင်လုခိုင်းပါတယ်။NLD တပိမောက်တဲ့2010ရွေးကောက်ပွဲမှာဘူတန်းရွှေတီထောင်တဲ့ကျန်ဖွန်ကကိုယ်စားလှယ်388နေရာအနိုင်ရပြီးဘူနီဝင်းရဲ့မဆလာတဖြစ်လဲတဆညပါတီက18နေရာသာရပါလေ။အမိတ်နဲ့တီထောင်တဲ့အခွင့်ထူးခံစစ်ဘိုလ်လူထွက်ပါတီချင်းတူပေမဲ့အာနာလက်ရှိဘူတန်းရွှေကကွယ်လွန်သူဘူနီဝင်းတဲ့တာသွားပါလေ။ဒါပေမဲ့2015မှာ NLD နဲ့လွတ်လပ်စွာရှင်ပြိုင်တော့ဘူတန်းရွှေရဲ့ကျန်ဖွန်ပါတီက42ဦးဘူနီဝင်းရဲ့တဆညပါတီကတဦးသာလွတ်တော်ကိုယ်စားလှယ်နေရာကိုရပါတယ်။အနစ်နာခံတဲ့ပြည်သူခေါင်းဆောင်နဲ့အာဏာရှင်ခိုင်းလို့လုပ်တဲ့အခွင့်ထူးခံစစ်ဘိုလ်လူတွေကွာခြားပုံကိုပြတ်တလိုက်တာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့အစည်းကိုအဓိကမထားဘဲခေါင်းဆောင်ကိုအားကိုးတဲ့နိုင်ငံရေးတလေပေါ်ထွက်လာပါတယ
်။စစ်အာဏာရှင်စနစ်လက်အောက်မှာအနှစ်90ကျော်နေထိုင်ခဲ့တဲ့မြမလူအဖွဲ့အစည်းမှာအာဏာရှင်တလေအမြင့်တွေသွားပုံကို Lutheran World Federation အဖွဲ့က2013မှာလေ့လာပါတယ်။အယတားအသင်းအဖွဲ့တွေနဲ့ရက်ွက်တွေမှာလူတူကသာဆုံးဖြတ်နေတာများတဲ့အတွက်ကိုင်ခိုင်ရှင်တွေကိုယ်တိုင်ဆုံးဖြတ်ချက်ချရမှာပါဝင်ဆွေးနွေးဖို့အခွင့်အလမ်းမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်။ပြောရဲဆိုရဲမရှိဘဲငြိမ်ခံတဲ့ဓလေ့ကြောင့်အပြန်အလှန်ဆွေးနွေးမှုအားနည်းလာပြီးသဘောမတူရင်ဆေးဆက်ညှိနှိုင်းမယ့်အစားခွဲထွက်ကြတယ်လို့လူတရန်အဖွဲ့ကသုံးသပ်ပါတယ်။နိုင်ငံရေးမှာလည်းဒေါ်အောင်ဆန်းစုကြည်အဖမ်းခံရစဉ်မှာNLD ပါတီငြိမ်သွားပြီးလွတ်လာမှပြန်လည်လှုပ်ရှားတာကိုမကြာခဏတွေ့ရပါတယ်။ခေါင်းဆောင်တဦးရဲ့အချိန်အဝါနဲ့ရှင်သန်တဲ့အဖွဲ့အစည်းဟာဒီခေါင်းဆောင်မရှိတဲ့အခါမှာဆက်လက်ရှင်သန်ဖို့အခက်အခဲရှိနိုင်ပါတယ်။ဒါကြောင့်ခေါင်းဆောင်နေရာကိုဆက်ကမ်းမဲ့ပုံကူတွေရှိဖို့လိုအပ်နေပါတယ်။မော်စီတုံးကဩဇာအာဏာအချိန်အဝါအလွန်ကြီးမားပြီးမဲ့သူမရှိတဲ့အခါမှာဆက်လက်ခေါင်းဆောင်နိုင်သူတွေရှိတဲ့အတွက်တရုတ်ကွန်မြူနစ်ပါတီဆက်လက်ရှင်သန်ပြီးတရုတ်ပြည်တိုးတက်ဖွံ့ဖြိုးလာတာဟာသင်္ကန်းစာယူရီယာဖြစ်ပါတယ်ခင်ဗျာ။